ယခုဒီနေ့မှာကျာသပင်းလေးကလက်လက်ကြီးချီထိမှန်ရာကမူလရန်ကျောင်းသား20ထိခဲ့တဲ့ရရပြီးတဲ့နောက်ကလင်းငယ်တွေကိုကောက်ပြီးနိုင်ငံကတိုက်တွန်းတာတွေထွက်ပေါ်လာပါတယ်။မကြာခင်ကဆက်လို့ယခုဒီနေ့မှာအကျဉ်းဖတ်မှုတွေတိုးလာနေတာဒေသကုန်ပြည်သူအများစုအတွက်စိတ်ပျက်စရာဖြစ်ရတယ်လို့ခုနောက်ဆုံးမြန်မာနိုင်ငံရဲ့ကလင်းများနေမှာပဲစာသင်ကျောင်းတစ်ချောင်းကိုလက်လက်ကြီးချီချရောက်ပြီးမကြာခင်ကတော့လည်းအမျိုးသမီးတွေနဲ့ကလင်းငယ်တွေတည်ဆင်းရတာကအပြစ်မဲ့ပြည်သူတွေအတွက်ထိခိုက်နင်းနာစရာဖြစ်ရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာပြည်ထောင်စုသမ္မတကြီးဒန်ချက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြန်မာနိုင်ငံကလက်နက်ကန်ပစ္စည်းတွေအတွင်းကလေးတွေစာသင်ကျောင်းတွေကိုအကောက်အွယ်ပေးဖို့နိုင်ငံကပြိုက်တာဖော်ကူဖြစ်တဲ့စစ်တဲချေဝင်းကလည်းတိုက်တွန်းထားပါတယ်ပူစီတော်မျိုးနဲ့အတွင်းနေမင်းလူမျိုးရေးဆောင်နေတဲ့စစ်ကြောင်းကူကိုချုပ်ခုတ်တက်ခဲ့ခဲ့တဲ့ရခိုင်လက်နက်ကန်တပ်ဖွဲ့အေကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာခမီးကျောင်းကြီးရမှာရှိတဲ့မူလရင်းကျောင်းကိုထိမှန်ရတာကျောင်းသား14ယောက်ကျောင်းသူ6ဦးကိုထိမှန်တယ်ရတဲ့အကြောင်းတက်မတော်ကကျောင်းသားပြင်းနေမှာတိုင်းထုတ်ပြန်ထားတာပါဒီဖွဲ့ပြောင်းဝင်ကခိုင်တုခါကတော့ဘူးဒီတော်မျိုးနဲ့မှာအစိုးရဖြစ်ခဲ့တဲ့တိုက်ပွဲအတွင်းအထိကအကြဆုံးများပြားခဲ့တဲ့မြန်မာစစ်တပ်ကစစ်ပစ်နဲ့မဆိုင်တဲ့ကြီးမတ်တွေကိုပါပြစ်ခတ်ရတာစာတင်ကြောင်းကိုထိမှန်တာဖြစ်တဲ့အကြောင်းဗီဒီယိုကိုပြောပါတယ်ပရိရှာသံမကြီးကတော့နှစ်ဖက်စလုံးတိုက်ပွဲတွေရဆိုင်ပြီးပြည်သူတွေကိုစွန့်အောင်ကာဝေးပေးဖို့နဲ့ပြစ်ပြစ်နေရတွေကိုသိနိုင်မှုအင်တာနက်ဆက်သွယ်ချက်တောက်မှုတွေကိုပြန်ဖွင့်ပေးဖို့လည်းတိုက်တွန်းထားတာပါစစ်တပ်ခြေရင်းဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းမှုတိုက်ခင်ဟာဘေးကတော့လက်နက်ကန်ပစ္စည်းတွေမှာကလေးတွေပေါ်အကျဉ်းဖက်တဲ့လူရမှန်သမျှကိုချုပ်ချကြောင်းနဲ့ကလေးငယ်တွေကိုကာဝယ်ဆက်ရှော့ဖို့ဟာကျင့်ဝတ်ရတာမကဥပဒေအရပါလိုက်နိုင်ရမယ်တာဝန်ဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်